Facebook မှာ English ဘာသာကနေ မြန်မာ လိုဘာသာပြန်ပေးတဲ့ ဝန်ဆောင်မှုကို အခု ရပ်ဆိုင်းလိုက်ပါပြီ ဘာသာပြန်ထားတာတွေဟာ မှားယွင်းနေတဲ့အကြောင်း Reuters သတင်းဌာနကစုံစမ်းတင်ပြခဲ့ပြီးတဲ့နောက်မှာ အခုလိုရပ်ဆိုင်းလိုက်တာပါ ရခိုင်ပြည်နယ်ကနေ အိန္ဒိယချင်း Bangladesh ဖြစ်ထွက်ပြေးတဲ့တိုင်းနယ်ကြီးတဲ့ Rohingya Muslim တွေနဲ့ပတ်သက်ပြီး မြန်မာ ဘာသာနဲ့ရင်းရင်းသေးသေး သုံးနှုန်းတင်ထားတဲ့ post တွေကို Facebook ကနေတိုက်ဖြတ်ဖို့ စူးစမ်းမှုတွေ ဘာကြောင့်မအောင်မမြင်ဖြစ်ရလဲဆိုတာ Reuters ကနေစုံစမ်းမှတ်တမ်းတင်ပြီး ဩဂုတ်လ 15ရက်နေ့က ထုတ်ပြန်ခဲ့တာဖြစ်ပါတယ် Rohingya တွေ အမုန်းတရားပြန့်ပွားအောင် Facebook ကိုကောင်းကောင်းအသုံးချနေတာတွေ့ရတယ်လို့ကုလသမဂ္ဂကလည်းဝေဖန်ပါတယ် Facebook ကဘာသာပြန်ဆိုပေးတဲ့ဝန်ဆောင်မှုကနေသုံးဆွဲသူတွေအတွက်မှားယွင်းတဲ့ဘာသာပြန်ဆိုမှုပေးခဲ့တဲ့ဥပမာပေါင်း 1000 ကျော်ရှိနေတာတွေ့ရတယ်လို့ Reuters ကပြောပါတယ် Reuters ရဲ့ဆောင်းပါးပါဖော်ပြချက်တွေအပြင် Facebook သုံးဆွဲသူတွေရဲ့ပြောကြားချက်တွေရရှိခဲ့ပြီးတဲ့နောက်ပိုင်း ဩဂုတ်လ 28ရက်နေ့မှာတော့ဒီလိုဘာသာပြန်ဆိုပြီးတဲ့ဝန်ဆောင်မှုကိုပိတ်ပစ်လိုက်ကြောင်းအခုလက်ရှိမှာဘာသာပြန်ဆိုမှုပုံမကောင်းမွန်လောက်လုပ်နေတာဖြစ်ပြီးကောင်းမွန်မှုရှိလာတဲ့အချိန်ကြာမှာဒီဝန်ဆောင်မှုပြန်ပြီးပေးမယ်လို့ Facebook ပြောခွင့်ရကပြောပါတယ်။ဒါအပြင်Facebookကိုတုံးပြီးအမုန်းတရားပြန်ပွားအောင်လုပ်ဆောင်နေမှုကိုတားဆီးရမှာသူတို့ဘက်ကနှေးကွေးမှုရှိနေတယ်လို့ဝန်ခံလိုက်ပြီးအရေးယူဆောင်ရွက်မှုတွေလုပ်မှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ကြေပေးခဲ့ပါတယ် Facebook ကလူမှုအတိုင်းဝိုင်းဆိုင်ရာတတ်မှတ်ထားတဲ့စာနဲ့ကိုက်ညီအောင်မြန်မာကနေအင်္ဂလိပ်လိုဘာသာပြန်ဆိုပေးတဲ့ဝန်ဆောင်မှုကို April လထဲမှာစတင်ထည့်သွင်းပေးခဲ့တာပါ။ဒါပေမဲ့ဘာသာပြန်ဆိုရမှာစာပိုက်အများအပြားအတွက်အရေးပဲကောက်ယူမှုလွဲမှားစေတဲ့ပြဿနာတွေနဲ့တွေ့ကြုံနေရတာဖြစ်ပါတယ်။